အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတွေကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်ပြီးစုံစမ်းနေတာတွေကိုရက်ဆိုင်မှုပြောဆိုနေတဲ့အပေါ်ဒီမိုကရက်ထိပ်တန်းထက်လွတ်တော်မတူကအပြင်းထန်ဝေဖန်လိုက်ပါတယ်။စုံစမ်းစစ်ဆေးမှုတွေကိုရက်ဆိုင်မှုတောင်းဆိုမှုတွေဟာတာဝန်မဲ့ပြီးအစဉ်ကျင်မဲ့တဲ့ပြောဆိုမှုတွေကြီးထွားလာနေတဲ့လောက်ရအဖြစ်ထက်လွတ်တော်ထောက်လှမ်းရေးကော်မတီဒေါက်တာမတ်ကွာနာကပြောဆိုလိုက်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေရေးကပြဿနာတစ်ခုဖြစ်လာနိုင်တယ်လို့လည်းသတိပေးခဲ့တာပါ။သူစုံစမ်းစစ်ဆေးမှုကိုပဲဖြစ်ဖြစ်စုံစမ်းမှုမှာအစစ်မြေတာဝန်ယူထားသူတူကိုပဲဖြစ်ဖြစ်ဖယ်ရှားတာအမှန်တရားကိုဖော်ထုတ်ရမယ်အစိုးရရဲ့ပိုင်းဖြတ်ချက်ပေါ်မှာသာမကအခြေခံအကျဆုံးဖြစ်တဲ့တရားဥပဒေစိုးမိုးရေးအပေါ်မှာပါမေးခွန်းထုတ်စရာဖြစ်လာနိုင်တဲ့အကြောင်းထက်လွတ်တော်မှာမနေ့တုန်းကပဲပြောဆိုလိုက်တာဖြစ်ပါတယ်စုံစမ်းစစ်ဆေးမှုပေါ်ဝေဖန်မှုတွေဟာမကြသေးရင်သတင်းပတ်တွေမှာပုံမကျေလောင်ကြီးထွားလာနေပြီးစနစ်တကျညှိနှိုင်းလှုံ့ဆော်လာပုံရတယ်လို့လည်းပြောဆိုခဲ့တာပါသမ္မတအနေနဲ့ထူးဆုံးစစ်ဆေးမှုမူလကိုဖယ်ရှားဖို့ပဲဖြစ်ဖြစ်အရေးကြီးတဲ့တသက်တွေကိုလူငင်းချမ်းသာဝင်ပေးပြီးတာဝန်ခံစရာမလိုအောင်အကာအကွယ်ပေးတာမျိုးပဲဖြစ်ဖြစ်စုံစမ်းစစ်ဆေးမှုတွေကိုရပ်ဆိုင်းလိုက်တာပဲဖြစ်ဖြစ်လှုပ်ဆောင်လာမယ်ဆိုရင်အာဏာကိုအလွဲသုံးစာလုပ်တဲ့လုပ်ရတာဖြစ်လိမ့်မယ်လို့လည်းသတိပေးခဲ့ပါတယ်သမ္မတအင်ပြိုတော်ကအကျိုးဆောင်ရှင်းနေဒိုက်ကော့ကတော့အစိုးရအနေနဲ့ထူးဆုံးစစ်ဆေးမှုကိုတာဝန်ကနေဖယ်ရှားဖို့အစီအစဉ်မရှိတဲ့အကြောင်းမနေ့ကပဲတုံ့ပြန်ပြောဆိုခဲ့တာပါ